အရင်ဦးဆုံးတော့ဒီငလင်လှုပ်ခတ်သွားတဲ့အခြေအနေအကြောင်းကိုနှာစင်ရမှာဖြစ်ပါတယ်။မန္တလေးတိုင်းတွင်ဗဟိုပြုတ်ပြီးအင်အားပြင်းဒီ 6.8 ရှိတဲ့ငလင်ကြောင့်လူထိခိုက်သေဆုံးမှုတွေရှိတယ်လို့ဒီပုဂံဖရားတွေပြောကြားခဲ့ပါတယ်။ငလင်ဗဟိုပြုတ်ရာ6မြို့နယ်တွေမှာလည်းပျက်စီးမှုတွေရှိခဲ့ပါတယ်။ဆက်သွယ်စုံစမ်းထားတဲ့မတ်သိန်းကြီးထိုက်ပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်ဒီမန္တလေးတန်း6မြို့ရဲ့အနောက်ဖက်12မိုင်လောက်အကွာကိုဗဟိုပြုတ်ပြီးတော့အင်အားပြင်းငလျင်မကြခင်နိုင်ပိုင်းကပဲလှုပ်ခတ်ခဲ့တာဖြစ်ပါတယ်အင်အားက 6.8 မက်ဂနီကျူရှိတယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOE ကိုအခုလိုပြောပါတယ်ရှင
်6ကနေပြီးတော့ဒီအနောက်ဖက်ပေါ့နော်12မိုင်လောက်အကွာမှာဗဟိုပြုတ်ပြီးတော့လှုပ်သွားတယ်အင်အားတော့ 6.8 နဲ့လှုပ်သွားပါတယ်ကျွန်တော်မန္တလေးမြို့နယ်စံနေတာတော့123မိုင်တော့กว่าတော့ဗောနော်အင်အားကြီးထားပါတယ်ဒီမြို့နယ်ဟိုတော့ဟိုတော်တော်များများတော့ခံစားနေရတော့ဗောနော်ဒီနေနေတိုင်းဟိုအခြေဘက်ဆိုနေရှမ်းတို့ကယားတို့အနောက်ဘက်ဆိုနေကျွန်တော်တို့ဒီဇခိုင်တို့ဘာတို့ဒီခံစားရတယ်နောက်အဝိုင်းဆိုနေဟိုရန်ကုန်တို့ ARE တို့နော်အဲ့ဒီကိုသူတို့ဟိုခံစားတဲ့အနေအထားရှိတယ်ဗောနော်အဓိကတော့ဟိုပြည့်ဒီရိုက်ပဲစီအများဆုံးဖြစ်မှာတော့ဒီတောင်းတဲ့အနီးဘက်ဝန်းကျင်ဗောနော်အဲ့ဒီဒေသတွေမှာတော့ဒါနေအင်းအားနဲ့ပြင်းနေလို့ကြောင့်ပါအဲ့ဒီဒေသတွေမှာအများဆုံးတော့ပျက်စီးအဆုံးဆုံးနေများမယ်ဒီကရှိဒီနောက်ဆက်တွဲငလင်ငယ်တွေလှုပ်နိုင်ပါတယ်သူကအင်းအား 6.8 ဖြစ်တဲ့အတွက်ကြောင့်ပေါ့နော်
အင်အားပြင်းငလျင်ဖြစ်တာကြောင့်နောက်ဆက်တွဲငလျင်တွေထက်လုံနိုင်တာကြောင့်ငလျင်ဗဟိုပြုရာ6မြို့အနီးတစ်ဝိုက်ဒေသတွေသတိထားကြဖို့ကိုလည်းမိုးစလာဌာနကသတိပေးပါတယ်ဒီကနေ့လောက်ခတ်ခဲ့တဲ့ငလျင်ချောက်ပခုတ်ကူမြို့မှာလူတဦးသေဆုံးတယ်ဆိုမြန်မာအစိုးရကမကြာခင်ကပဲသတင်းထုတ်ပြန်ပါတယ်ငလျင်ဗဟိုပြုရာ6မြို့အနီးကဆလီမာတော့ပြိုကျပျက်စီးမှုတွေရှိတယ်လို့လည်း6မြို့တိုင်းဒေသကြီးလွှတ်တော်အမတ်ဦးစိုးဝင်းက VOE ကိုအခုလိုပြောပါတယ်ရှင
်အဲကျွန်တော်တို့အဆောက်ရင်းတော့ရှိအဆောက်အဦတွေနဲ့ကျွန်တော်ဖျားတွေတော်တော်များများပြစ်တာဟုတ်ဟိုကျွန်တော်တို့6ဒုတိယပကံလို့ခေါ်တဲ့ဥပုံညာဆလီလေးလောလောဆယ်တော့ဖရာက8စုလောက်9စုလောက်လောလောဆယ်ကျွန်တော်လိုက်ပြီးတော့ကိုသွားနေတော့မဲ့ကျွန်တော်ဟုတ်ကျလန်ကျမောက်ကနေပြီးတော့ပြုတ်ကြတာပေါ့ထီအောင်နာကနေပြီးတော့ကပ်ပြုတ်ကြတော့အဲတိုက်နှလုံးအဲအမိုးပြုတ်ကြတာရှိသူတို့အန်ဒီရဲ့ဘာညာမရှိဘူးပြင်းနေကျွန်တော်တို့တော့အနည်း90ပြည့်မတွေ့ဘူးလေဗျ
မြန်မာနိုင်ငံရဲ့အသည်းနှလုံးလိုတင်စားကြတဲ့ပုဂံမျိုးမှာလည်းငလျင်တံကိုခန်းစားခဲ့ကြရပါတယ်။ဒီပုဂံမျိုးကဇေတီတော်တချို့ပြိုကျတယ်ဆိုလွတ်တော်အမတ်ဦးဝင်းမြင့်ခိုင်ကလည်းအခုလိုပြောပြပါတယ်
။ဟိုဆော်တော်လေးကလောကနန္ဒဆော်တော်ကစိန်ဘူးတော်ပြုတ်ကြတယ်။အဲဟုတ်ပြီ။နောက်ကျွန်တော်တို့ခီးလို့ပြင်းလို့ကခီးတော်ကြီးပြုတ်ကြတယ်။ကျွန်တော်တို့ဒီမင်္ဂလာဇေတီရနဲ့ကျွန်တော်တို့အပေါ်ပိုင်းအောက်ရစ်တွေကိုတစ်ဆန်းပက်ကြတယ်။နောက်ပြီးတော့မြင်းကပါရှိရီရလည်းကျွန်တော်တို့ဖောင်းရစ်ကြီးအပုံပြိုးကြတယ်။အဲတကူကြီးဟိုလူကြီးများလက်ဆရာကြီးတော့ဟိုအဲ့လောက်လေးပုံဆရာမရယ်နော်ကျွန်တော်တော့ဟောပြင်းလဲညအကုန်လုံးလိုက်ပြီးကျွန်တော်တို့ဝက်ဆင်းနေတယ်ကွာနော်ဆရာမ
ပြည်နယ်နဲ့တိုင်းဒေသကြီးအတော်များများမှာကြုံတွေ့ခဲ့ရတဲ့ငလျင်တန်းနဲ့ပတ်သက်လို့နောက်ဆက်တွဲအခြေအနေတွေကိုလည်းကျွန်တော်တို့ဆက်ပြီးတော့စုံစမ်းပေးပါမယ်မရှာဖောင်ကြီး